LGBTQ တွေကိုခုံကျူတဲ့ကျော်လာအတွင်းထိုင်းနိုင်ငံမှာလိင်တူချင်းလက်ထပ်တဲ့ဥပဒေအတည်ပြုပြဌာန်းနိုင်ဖို့ညွှန်းလင်းနေကြသူတွေထဲမှာမြမ LGBTQ+ အဖွဲ့ဝင်လက်ပါတီဝင်တွေပါတယ်။ရှင်းတော်ရှားနိုင်ငံတွေထဲမှာထိုင်းနိုင်ငံဟာပထမဆုံးလိင်တူချင်းလက်ထပ်ခွင့်ပြုတဲ့နိုင်ငံဖြစ်လာတော့မယ့်အခြေအနေတွေနဲ့ပတ်သက်ပြီးဘန်ကောက်ကနေသတင်းပေးပို့ချက်ကိုနားလည်ကပြောပြမှာပါ။
ထိုင်းနိုင်ငံအောက်လွှတ်တော်ကအတည်ပြုထားတဲ့လိင်လူချင်းဆက်ထပ်ခွင့်ဥပဒေကြောင့်ကိုဒီသတင်းမှတ်ချက်အထက်လွှတ်တော်မှကြားနာဖို့ရှင်နေပြီးကျွန်းလနောက်ဆုံးသတင်းပတ်မှအတည်ပြုပြဋ္ဌာန်းနိုင်ဖို့လှုပ်ရှားတက်ကြွသူတွေမျှော်လင့်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဘန်ကောက်မြို့မှာကျင်းပခဲ့တဲ့ LGBTQ+ ချီတက်ပွဲကိုတက်ရောက်ချီးမြှင့်ခဲ့တဲ့ထိုင်းဝန်ကြီးချုပ်စရစ်တာသာဗီစင်ကိုလည်းဒီဥပဒေကိုအမြန်ဆုံးပြဋ္ဌာန်းနိုင်ရေးကြိုးပမ်းနေတဲ့အကြောင်းပြောကြားခဲ့တာပါ။ဒီလိုလိင်လူလက်ထပ်ခွင့်ပြုလိုက်တာဟာဘာသာရေးအရထိန်းချုပ်ထားတဲ့စံနှုန်းတွေကိုပယ်ဖျက်ရောက်သလိုလူသားဖြစ်တည်မှုကိုလည်းလက်ခံရရောက်တဲ့အတွက်ဒီဥပဒေကိုကျူဆိုတယ်လို့ဘန်ကောက်မြို့ကခြေတက်ပွဲကိုကိုယ်တိုင်တက်ရောက်ခဲ့သူဖြစ်တဲ့ LGBTQ+ အခွင့်အရေးလှူရှားသူ Kids ကအခုလို VOA ကိုပြောပါတယ်
။ဆောင်းလိုက် LGBTQ+ အတွေ့တွေလက်ထပ်လိုက်တဲ့အခါမှာအတူနေလိုက်တဲ့ဆိုရှင်ကြတော့သူတို့ကဒီ binary people တွေကတော့ဒါတော့မဖြစ်ဘူးပေါ့နော်အမှန်တကယ်လို့ရှင်ဒီဟာကဓမ္မတာနဲ့ဆန့်ကျင်နေပြီလို့ရှင်လူ့ဖွဲ့စည်းရဲ့ထုံတမ်းဆင်လာရင်းကျင်းမှုပြီလို့ရှင်ဘာသာရေးအရာဆက်မထားစီးမင်းနေပြီလူ့ဖွဲ့စည်းကိုယ်တိုင်ကလက်ခံကျင့်သုံးနေတဲ့စီးမင်းနေမှုတွေပေါင်းနေဆန့်နှုံးနေတဲ့လျှော့နေလို့ဒီစားတဲ့အဖွဲ့အစည်းတွေအများကြီးရှိနေတယ်ပေါ့နော်ဆိုတော့ဒီလိုမျိုးထိုင်းလိုမျိုးနိုင်ငံကကြတော့အမှန်တကယ်ပြောရပါတဲ့နိုင်ငံဖြစ်တယ်အဲဗမာပြည်ထက်တာမှပို့ပြီးရောကိုရဘတာဝင်ဥယျာဉ်ပေါ်တဲ့နိုင်ငံဖြစ်တယ်ပေါ့နော်ဒီလိုနိုင်ငံမှဒီလိုလုံးလိုက်ခြင်းအားဖြင့်အဓိကဆောင်တာဘာသာရေးအရာထိန်းချုပ်ထားတဲ့စံနှုန်းတွေကိုပြစ်ချလိုက်ဖြစ်တယ်နောက်တစ်ခုကကျလူသားချင်းမှုကိုပို့ပြီး appreciate လုပ်တယ်လို့မြင်တယ
်မြန်မာနိုင်ငံမှာတော့ LGBTQ+ တွေရဲ့အခွင့်အရေးတွေကစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတိတိတသာဆူဆူဝါးဝါးကျဆင်းပြီးတော့ဖိနှိပ်ခံနေကြတဲ့အခြေအနေဖြစ်တယ်လို့ပြည်တွင်းနဲ့ပြည်ပနိုင်ငံတချို့ကိုရောက်နေကြတဲ့ LGBTQ+ အတိုင်းဝိုင်းတွေကဆိုပါတယ်2015ကနေ2020ဝန်းကျင်ကာလတွေမှာ LGBTQ+ တွေရဲ့အခွင့်အရေးကအသင့်အသင့်မြင့်တက်လာခဲ့တဲ့ဆိုပေမဲ့လို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဆိုဆိုဝါကျဆင်းသွားတဲ့အခြေအနေကို LGBTQ+ အခွင့်အရေးလှူရှားသူ Kids ကအခုလိုပြောပါတယ်
။ဆိုဒီဘက်2015 ဝန်းကျင်ကာလမှာဆိုရင်ဒီ LGBTQ ရဲ့ Pride ကပို့ပြီးတော့ဟိုဘယ်လိုခေါ်လဲတစားတစားပို့ပြီးတော့အားကောင်းလာပြီပေါ့နော်။အဲ့တော့သူတို့ရဲ့လွတ်လပ်ဆန္ဒထိုင်ခွင့်တွေလည်းသတိရလာတဲ့ဒီပွဲတွေခန္ဓာကျင်းပါခွင့်စသဖြင့်ပြုရှင်တခြားသောဒီနိုင်ငံတစ်ခုလွတ်လပ်ခွင့်အတိုင်းပေါ့နော်စသဖြင့်ရလာခဲ့တဲ့ရှိဒါပေမဲ့ခုစိတ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဆိုရင် LGBTQ+ တွေကဖန်ဆီးခံရရင်တော့မဟုတ်ဘူးနော်ပို့ပြီးတော့နှိမ့်ဆက်ခံရတာလေနောက်စစ်ကြောရေးတို့ဘာလို့မှဆိုရှင်လဲတကယ်တော့လုံးဝဘယ်လိုခေါ်မလဲလူသားမဆန်စွာပေါ့နော်တခြားဒီ binary တွေကိုလည်းဘယ်လိုခေါ်မလဲသူတို့အေးဆက်ဆက်ဆက်ဆံတယ်ဒါပေမဲ့ LGBTQ+ ချင်းပို့ပြီးတော့အဲ့လို mental physically နဲ့မဟုတ် mentally ပါပို့ပြီးထိခိုက်အောင်သူတို့ပြောဆိုဆက်ဆံတာရှိရပေါ့နော
်မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေကြောင့်လူငယ်အမျိုးသားတွေနိုင်ငံပြစ်ပတ်ကိုထွက်ပြေးကုန်ကြပြီးပြည်တွင်းမှာကြံနေခဲ့ကြတဲ့တချို့သော LGBTQ+ တွေအပေါ်ကိုစစ်ကောင်စီကအယုံဆက်လာတယ်လို့လဲ LGBTQ+ အရေးလှူရှားသူတို့ကလည်းအခုလိုပြောပါတယ
်ကျွန်တော်ဆိုရင်ဒါကျွန်တော်ညာဘက်ကမှဟို night light performer ပါဘောနော်ကျွန်တော် job grade ညာရှိပေါ့ဆိုတော့ကျွန်တော်ဆိုရင်ဒီ main client လိုမျိုးဝန်စားပြီးကားလေးရှိတယ်ဆိုတော့အဲဒီကားလေးတွေမှာဆိုလို့ချင်းကျွန်တော်ပူပြီးသတိထားရတယ်ပေါ့အခုဆိုရင်ကျွန်တော်ဆိုရင်ဒါကိုယ့်အတွက်အသက်နဲ့ဟိုဘာလဲစိုးရင်ရဲ့နေသားဖြစ်လို့ကျွန်တော်ဒီဘက်ကို relocation အနေနဲ့လာရတယ်ပေါ့နော်ဆိုတော့ဟိုမြန်မာပြည်မှာကျွန်တော်တငယ်ချင်းတွေကျွန်တော်အရင်ဒီလိုမပြောင်းလာခဲ့အလုပ်လုပ်ဖြစ်တဲ့အချိန်ကြီးဆိုလို့ရှိရင်လည်းကျွန်တော်အဲ့လိုမျိုးဒီအပြင်ထွက်တာပါကြဆိုပုံပြီးသတိထားရတယ်ပေါ့နော်အခုချိန်မှာကျတော့ကျွန်တော်ကလူငယ်အကုန်လုံးကဟိုအကုန်လုံးကဒီနိုင်ငံကိုစုပ်ပြီးတော့အကုန်လုံးကထွက်သွားနေရတာပေါ့နော်ထွက်သွားနေတဲ့အခါကျတော့ကျွန်တော်ဒီ LGBTQ တချို့ရှိတဲ့ပုံမှာတို့ကအဲ့ဒါကိုပြန်ပြီးတော့ဟိုဟိုဘယ်လိုပြရမလဲတို့သတိပြုမိတာပေါ့အဲ့လိုမျိုးပေါ့
ထိုင်းနိုင်ငံမှာလိင်လူချင်းလက်ထပ်ခွင့်ဥပဒေကိုပြဋ္ဌာန်းမယ်ဆိုရင်အရှိတောင်အာရှနိုင်ငံတွေထဲမှာပထမဆုံးလိင်လူချင်းလက်ထပ်ခွင့်ကိုတရားဝင်အသိအမှတ်ပြုတဲ့နိုင်ငံဖြစ်လာတော့မှာဖြစ်ပါတယ်